မြောက်ကိုရီးယားဟာဂျပန်ပြင်ပင်လယ်ပြင်ထဲကိုတာတို့ပြစ်ဒုံးကျည်သုံးဆင်းစမ်းသပ်ပစ်လုပ်ခဲ့တာတွေ့ရတယ်လို့တောင်ကိုရီးယားအစိုးရကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့ rocket တွေဟာကိုရီးယားကျွန်းဆွယ်အရှေ့ဘက်ကမ်းရိုးတန်းကနေကြာသပတေးနေ့ကပစ်လုပ်ခဲ့တာလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောတာပါ။ပင်လယ်ပြင်ထဲကိုမိုင်120အကွာလောက်ကနေပစ်ခတ်ခဲ့တာလို့ဆိုပါတယ်။မြောက်ကိုရီးယားဘက်ကတော့အခုထိတစုံတရာထုတ်ဖော်မပြောဆိုသေးပါဘူး။ပစ်ခတ်တဲ့ဒုံးကျည်အမျိုးအစားကိုထုတ်ဖော်မပြောဆိုတဲ့အပြင်လက်နက်အသစ်စမ်းသပ်မှုလုံးမလုံးကိုပါတစုံတရာထုတ်ဖော်မပြောပါဘူး။မြောက်ကိုရီးယားကအခုလိုဒုံးကျည်စမ်းသပ်ပစ်ခတ်မှုတွေဟာအသက်ဆန်းတော့မဟုတ်ပါဘူး။ဒီနေ့အစောပိုင်းကစပြီးဒုံးကျည်တွေလက်နက်ကြီးတွေပစ်ခတ်စမ်းသပ်မှုကိုအချိန်များစွာလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးရေးလေ့ကျင့်မှုတွေလှုပ်ဆောင်နေခြင်းမှာမြောက်ကိုရီးယားဘက်ကတာလတ်ပစ်ဒုံးကျည်အပါအဝင်ဒုံးကျည်မျိုးမျိုးပြုပစ်ခတ်ခဲ့တာဖြစ်ပါတယ်။ကြာသပတေးနေ့စမ်းသပ်ပစ်ခတ်မှုဟာကုလသမဂ္ဂရဲ့တားမြစ်မှုကိုဆန့်ကျင်ပြီးသရုပ်ထအချိန်မြောက်မြေအောက်နျူကလ িয়ার လက်နက်စမ်းသပ်မှုတွေအတွက်ပြင်ဆင်တာဖြစ်နိုင်တယ်လို့အများကခန့်မှန်းနေကြပါတယ်။